ယူကရိန်းနိုင်ငံကိုရုရှားတို့အင်အားအလုံးရင်းနဲ့ကျူးကျော်တိုက်ခိုက်နေတဲ့အတွက်ဒေသထွက်ကုန်တွေကိုမိခိုးနေရတဲ့ဥရောပအာဖရိကနဲ့အာရှတိုက်တွေကလူတွေအတွက်စာနာရိတ်ခါရရှိရေးချင်းချောက်မှုတွေဖြစ်လာနေပါတယ်။မြေစီဩဇာကျွဲဝတဲ့ယူကရိန်းနိုင်ငံကိုကမ္ဘာပေါင်းမှုခြေထောက်ကြီးလို့တင်စားခေါ်ပေါ်ကြတာပါ။ရုရှားနဲ့ယူကရိန်းနှစ်နိုင်ငံပေါင်းပြီးတော့ကမ္ဘာတဝန်းကိုတင်ပို့နေတဲ့ဂျုံကသုံးပုံတစ်ပုံနေပါရှိပြီးတော့ပြောင်းတဲ့စားသုံးစီရိုကိုလည်းအများအပြားတင်ပို့နေတာပါ။ယူကရိန်းကျူးကျော်မခံရခင်တပတ်လောက်ကတည်းကကမ္ဘာဂျုံစည်းတွေက55ရာခိုင်နှုန်းအထိထိုးသက်သွားပါတယ်။2017ခုနှစ်နောက်ပိုင်းဈေးနှုန်းတွေဒီလောက်အထိမြင့်တက်လာတဲ့အတွက်ကုန်စည်စီးဆင်းမှုထိခိုက်လာနိုင်ပါတယ်။ဒီအခြေအနေကြောင့်အစိုးရထောက်ပံ့တဲ့ဂျုံတွေအပေါ်မိခိုနေရတဲ့အီဂျစ်နဲ့လေဘနွန်လိုနိုင်ငံတွေမှာစီးရင်နွားပါသူတွေတိုးလာနေတယ်လို့ AP သတင်းမှာရေးထားပါတယ်။တန်းနဲ့ချီတဲ့ယူကရိန်းပြည်သူတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရခြင်းတောင်သူတွေလည်းရုရှားတို့ကိုပြတ်တိုက်ဖို့တမမဟုတ်အသက်မသေးအောင်နေနေရတဲ့အတွက်သူတို့စိုက်ပျိုးမြေတွေကိုလစ်လျူရှုထားရတာပါ။ပေါင်ပေါင်ခောက်ဆွဲနဲ့တရိတ်ဆန်အစာတွေထုတ်တဲ့နေရာမှာတုံးတဲ့ဂျုံနဲ့အခြားကွန်ပီစီတွေကဘာတဝန်းတင်ပို့နေတဲ့စိတ်ကန်တွေလည်းပိတ်ထားပါတယ်။ရုရှားနိုင်ငံကိုလည်းအနောက်နိုင်ငံတွေကတံခတ်ပိတ်ဆို့ထားတာကြောင့်စိုက်ပျိုးရေးထွက်ကုန်တွေပြပကိုတင်ပို့နိုင်ခြင်းမရှိပါဘူး။